နိုင်ငံတော်အရေးပေါ်အခြေအနေပြဋ္ဌာန်းချက်နဲ့ပတ်သက်လို့ကြားပြည်နယ်ဝန်ကြီးချုပ်ဟာ2008ခုနှစ်အခြေခံဥပဒေကိုနားလည်မှုလွဲမှာပြီးသူ့ထင်မြင်ချက်တွေကိုသာပြောဆိုခဲ့တယ်ဆိုပြီးတက်မတော်ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ပါလေကရားပြည်နယ်ဗိုလ်ချုပ်ကျေးရုပ်ဆောက်လုပ်ရေးကန့်ကွက်မှုတွေအပေါ်ဆန္ဒပြသူတွေကိုကရားဝန်ကြီးချုပ်ကသတိပေးပြောကြားခဲ့တာနဲ့ပတ်သက်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်ယုံကအခုလိုတုံ့ပြန်လိုက်တာပါဗိုလ်ချုပ်ကျေးရုပ်ဆောက်လုပ်မှုကန့်ကွက်တာကနေစူပူမငြိမ်သက်မှုတွေဖြစ်လာရင်တက်မတော်ကိုတာဝန်ပေးမယ်အဲ့ဒီအတွက်ဖွဲ့စည်းပုံအရသူ့မှာလုပ်ပိုင်ခွင့်ရှိတယ်ဆိုပြီးကရားပြည်နယ်ဝန်ကြီးချုပ်ကကရားပြည်နယ်အတွင်းကအဖွဲ့အစည်းတွေကိုခေါ်ယူသတိပေးကြတာပါအဲ့ဒီလိုပြောဆိုချက်ဟာချင်းချောက်တာဖြစ်တဲ့ဆိုပြီးဒေသခံဆန္ဒပြတွေကရောမြန်မာနိုင်ငံအတွင်းကတက်ကြွလှုပ်ရှားသူတွေကပါကရားဝန်ကြီးချုပ်ကိုအတော်လေးဒေါသဖြစ်ပြီးတော့ဝေဖန်ခဲ့ကြပါတယ်ကာဝေးဦးစီးချုပ်ရုံးရဲ့ထုတ်ပြန်ချက်မှာတော့2008ဖွဲ့စည်းပုံပြဋ္ဌာန်းချက်အရေးပေါ်အခြေအနေအတွက်အဓိကလုပ်ပိုင်ခွင့်အာဏာဟာကာလုံးလို့အတူကောက်ခေါ်တဲ့အမျိုးသားကာဝေးရေးနဲ့လုံခြုံရေးကောင်စီမှာပဲတာဝန်ရှိပြီးတိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေမှာဒီလိုလုပ်ပိုင်ခွင့်မရှိဘူးလို့ထောက်ပြထားပါတယ်။ဒါကြောင့်လဲကရားဝန်ကြီးချုပ်ဟာဖွဲ့စည်းပုံအခြေခံဥပဒေကိုနားလည်မှုလွဲမှားစွာပြောဆိုတာဖြစ်ပြီးတမတော်အနေနဲ့ကတော့ဖွဲ့စည်းပုံပြဋ္ဌာန်းချက်နဲ့အညီပဲဆောင်ရွက်မှာဖြစ်တယ်လို့ဖော်ပြပါတယ်။